အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံကဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုအားပေးထောက်ခံဖို့အမေရိကန်နဲ့ဥရောပရောက်မြန်မာအရေးလှုပ်ရှားသူတွေကစနေနေ့ကစုဝေးခဲ့ကြပါတယ်။နယ်သာလန်နိုင်ငံမှာတော့အနာသိမ့်မှုစန့်ကျင်လှုပ်ရှားမှုမှာပေးဆုံးခဲ့ရသူတွေအတွက်အောင်းမွေစုတောင်းပွဲနဲ့အတူရမုံငွေရှာခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာဥဆောင်ပါဝင်ခဲ့တဲ့တန်ဃာတော်တစ်ပါးဖြစ်တဲ့အရှင်ဆန္ဒဝရကပြောပါတယ်
။ဒီနေ့လှုပ်ရရည်ရွယ်ချက်ကတော့မျိုးဥတော်လန်ရေးမှာကြဆောင်လာတဲ့ရဲဘော်တွေအားလုံးအတွက်သူတို့ကိုရည်စူးပြီးတော့မှစူတောင်းပွဲလုပ်ပါတယ်။ပြီးတော့ဦးဇင်းတို့မျိုးဥတော်လန်ကြီးကိုအထူးအဓိကပံ့ပိုးပေးရမယ်။ဘွန်းစာချုပ်ရောင်းချတဲ့ပွဲ။အဲတော့ဒီပွဲမှာတို့တက္ကသိုလ်မှလည်းရောက်လာပြီးတော့မှဘွန်းလေးဝယ်ယူအားပေးကြတာအထူးကျေးဇူးတင်ပါတယ်။နောက်လည်းဆက်ပြီးဝယ်ကြဖို့မလာသေးတဲ့သူတွေလည်းလာဖို့ဝယ်ပြီးသားလူတွေလည်းလာစဉ်အနည်းဆုံးကတစ်လကို100ဆိုတဲ့ဘုံမျိုးတွေဝယ်နိုင်ဖို့အတွက်ဦးစင်းတိုက်တွန်းပါတယ်
။နယ်သာလန်နိုင်ငံလိုင်တိုင်မြို့ကလှုပ်ရှားမှုမှာ NUG အမျိုးသားညီညွတ်ရေးအစိုးရအတွက်ဒေါ်လာ2000ပိုနီပါရောင်းချနိုင်ခဲ့တယ်လို့လည်းပြောပါတယ်။မကြသေးခင်ကမုံတိုင်းတန်တင်ခဲ့တာကြောင့်အများပြည်သူသုံးကားရထားတွေမထွက်တာကြောင့်အခက်အခဲတချို့ရှိနေတဲ့ကြားကပဲမြမအရေးလှုပ်ရှားသူတွေစုဝေးခဲ့ကြတာပါ။တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်ရှေ့မှာလဲຫນွေອູ້ດໍລາຍີນິດປັດແລລົ່ວຊ້າຫມູ່ອພິຕັນງາດໍຕະຊູ່ປາວິນຍະມະອາຍີລົ່ວຊ້າຕູດີສຸເວສັນນາປຍາແກຈາບີຄຸລະຕະມະກະອປາວິນໄນງະກາອ້າຍວ້າຍອີນີແນຍະມະອາຍີອປ ્યો ແດແລດ້ວຍຈູບັ້ນບູແລໄຕຕົງແກບາແດສະນີນີ້ມາແບອເມຣິກັນປີຕອງສຸຍောက်ຊິນຕາຍິນຕາດີກະ94ຈິ່ງຍောက်ຊິນມິໂຍຕານີ້ຄັນນາກູບໍດີໂມມິໂຍອິນດຽນາໂພລິດມິໂຍແນອັດຕັນດາມິໂຍຈີດີອປາວິນသူတို့နေထိုင်ရာဒေသအသီးသီးမှာကျင်းပကြပါတယ်ခင်ဗျာ